ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်ဘော်လခဲမြို့ကကျေးရွာတရွာကိုမြန်မာစစ်တပ်ကဒီကနေ့မနေ့အစောပိုင်းမှာလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်တဦးသေဆုံးပြီးတချို့ဒဏ်ရာရရှိကုန်ပါတယ်။ဒီကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်စုမုံကပြောပြပေးပါခင်ဗျာ
။ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်ဘော်လခဲမြို့ရဲ့မြောက်ဘက်ကစောလုံကျေးရွာကိုမေလ18ရက်နေ့ဒီကနေ့မနေ့4နာရီလောက်ကစစ်တပ်ကနေလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာအသက်18နှစ်အရွယ်အမျိုးသမီးတဦးသေဆုံးပြီးတော့4ဦးဒဏ်ရာရသွားတယ်လို့ဘော်လခဲပြည်သူ့ကာကွယ်ရေးအဖွဲ့သတင်းတာဝန်ခံက VOA မြန်မာပိုင်းကိုပြောပါတယ်။ဘုံနှလုံးကျဲခဲ့တာဖြစ်ပြီးတော့ဆေးရုံအဆောက်အဦနှလုံးလူနေအိမ်6လုံးပျက်စီးခဲ့တယ်လို့သူကပြောပါတယ်
။ဒီနေ့မနက်ပေါ့4:20အချိန်မှာလာကျေသွားတာ
။အခုသူတို့လေကြောင်းတိုက်ခိုက်တာကဟိုဘေးဖွဲ့စီဘေးဒုမရှိကုန်မြူထားတဲ့ဒီရွာတွေမှာပဲသူတို့လိုက်ပြီးဒေချန်တက်ခဲမှုလုပ်နေတဲ့ခါကျတော့ဒါပြည်သူတွေပြစ်မှတ်ထားတယ်လို့ကျွန်တော်အဲ့လိုပဲယူဆပါတယ်ကိုအခုကဘောလခဲမြို့မှာတရနေ့ကဖြစ်တဲ့ဒီတိုက်ပွဲနဲ့ပတ်သက်ပြီးတော့မှအခုစစ်ကောင်စီကမြို့ထဲဒီလူနေရက်ွက်ထဲတိလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်ပြီးတော့ဖုံးကြောင်းထဲမှာလက်နက်ကြီးကြအဲ့တော့ရွာဒီမြို့ပေါ့မြို့ပေါ်နေရက်ွက်လူတွေအကုန်လုံးတော့16ကောင်ပြီပေါ့အကုန်လုံ
းအဲ့ဒီကျေးရွာမှာစီးရဲလှုပ်ရှားမှုတွေမရှိဘဲနဲ့ဒေသခံပြည်သူတွေခိုလုံနေတဲ့နေရာတစ်ခုသာဖြစ်ပါတယ်လို့ဘောလခဲမြို့ကပြည်သူ့ကာကွယ်ရေးအဖွဲ့တွေက VOA ကိုပြောပါတယ်အခုမေလာပထမဘက်ကနေစပြီးတော့ဘောလခဲမြို့ကိုစစ်တပ်ကနေပြင်းပြင်းထန်ထန်တိုက်ခိုက်နေတာဖြစ်ကြောင်းလည်းဒေသခံတွေကပြောပါတယ်ခရီးရန်ဖျားကြောင်ဖုန်ကြီးကြောင်စာတင်ကြောင်တွေကိုပါမကြံလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံယာနဲ့ချီပြီးတော့တောလန်းကနေကြံတဲ့မြို့ရွာတွေစီကိုထွက်ပြေးတင်းရှောင်နေကြရတာပါကရင်ပြည်နယ်ဒမော့ဆိုးမြို့ရဲ့အရှိတ်ချမ်းဒေါ်လျာခူးကျေးရွာဘက်မှာလည်း၄ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်မြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေလုပ်ခဲ့ကြောင်းလည်းပြောပါတယ်အဲ့ဒီမှာစာတင်ကြောင်းတစ်ကြောင်းနဲ့ဒေသခံနေအိမ်တချို့ပျက်စီးမှုရှိခဲ့ပါတယ်။အနီးအနားပတ်ဝန်းကျင်ကဒေသခံတွေဟာလည်းဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။တိုက်ပွဲ၃ရက်မြောက်နေ့ဖြစ်တဲ့မေလ16ရက်နေ့မနေ့ညပိုင်းတုန်းကလည်းစစ်လေရင်အနေနဲ့အပြင်းထန်ဘုံကျဲတိုက်ခိုက်နေတယ်လို့အနီးအနားရွာခံတဦးကအခုလိုပြောပြပါတယ်
။သူတို့ကတိုက်ပွဲဖြစ်နေတာဆိုတော့သူတို့ကလီနဲ့လားကျဲတော့ဘောနော်သူတို့တိုက်ပွဲဖြစ်ပြီးတော့ညဖဲရောတော့သူတို့ကရွာခါရီအဲ့ဒီဘောနော်သူတို့လာကျေဝါသေးရလေသူတို့တိုက်ပွဲဖြစ်တကားဒီဖြစ်မဖြစ်တကားလေးစတိုင်းရှိပြီဒီရနေဆိုဒေါ်လျာခူရဲ့ရွာအောက်ဘောနော်ဒီမင်းနဲ့လည်းနောက်တစ်ခါလာကျေဝါသေးရလေလက်နေကြီးရတော့သူတို့နေတိုင်းပြည်တယ်ဗျလေခါကျတော့မင်းညာရဲ့ဒီရနေဆိုနေရှိပြီအခုလည်းသူတို့လည်းလာဝိုင်းနေတော့ပဲ
ဒီမော့ဆိုဘက်ကတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရင်တစုံတရာထုတ်ပြန်တာမရှိသေးတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းထုတ်ပြန်တာမတွေ့ရသေးပါဘူး။တိုက်ပွဲကြောင့်ဒေါ်လျာခူးကျေးရွာ၊ဖဲလျာကျေးရွာ၊ထီးသဲကလိုကျေးရွာစတဲ့ကျေးရွာကဒေသခံပြည်သူတွေဟာအိုးပြစ်အိမ်ပြစ်ဘေးလွရာကိုထွက်ပြေးတင်းရှောင်နေကြရတယ်လို့ပြောပါတယ်
။ဒီဖဲရွာကဒေသတွေကကျတော့တချို့လူတွေကတော့မရှိတော့ဘူးကောနော်တို့စီမင်းရှောက်တွေပြောက်လို့ကြတယ်။နေရဆိုတော့ဒီလူငယ်အဖွဲ့စည်းတွေပဲကြက်ခဲ့တော့ဘောနော်။အခုတော့ကျွန်တော်တို့ကတော့ชาวหาบ่เนาะแกหนีลมยาดีเลยก็ไตเพชินิสรอลมยาอยู่มาตะหนีอ่ะเลยบ่
နောက်ထပ်ရွာဒေသခံတူကတော့ပြစ်ခတ်တန်းနေအမြဲတမ်းကြားနေရပေမဲ့ဒီတစ်ခေါက်တိုက်ခိုက်မှုတွေကပြင်းထန်တာကြောင့်ပိုးပြီးတော့မှထိတ်လန့်နေကြရတယ်လို့လည်းပြောပါတယ
်အဲ့ဒါခါဒီရောညာကဘာမှတော့ခါဒီလေကြတော့ဒီညာဆိုလို့ရှိရောဘယ်ကြည့်ပြမှမတူကြောက်လို့ကြောက်လို့လာလို့ပဲသွားသွားမှမတူရှင်းနေ
ဒမော့ဆိုမြို့နယ်တွေကငွေတောင်ရွာသစ်ကျေးရွာဘက်မှာလဲမနေ့မေလ16ရက်နေ့ကနှစ်နာရီကြာတိုက်ပွဲပြင်းထန်ခဲ့ပါတယ်ဒမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတဦးကတော့တခြားတိုက်ပွဲတွေရဲ့အခြေအနေကိုမသိရပေမဲ့ငွေတောင်ရွာသစ်ကျေးရွာတဲတောင်ခြေရင်းမှာမနေ့တုန်းကသူတို့နယ်မြေရှင်းလင်းရေးနဲ့ပြစ်ခတ်မှုတွေရှိခဲ့ကြောင်းအခုလိုပြောပြပါတယ
်ဒီလိုပြစ်ခတ်မှုမနေ့6နာရီဒီလောက်မှာစဖြစ်ပြီဘောနော်အပြန်လာပြခမှုအရောမနိုင်ဘူးကျွန်တော်တို့ကြာတော့တော့ရှင်းနေပြမဒီကျွန်တော်တို့ကပြန်ဆုတ်ခွာလိုက်တယ်ကျွန်တော်တို့လူရင်းအားလည်းမမြပြောရအောင်လည်းနေအားလည်းမမြကျွန်တော်တို့ဒီအထောက်လေးဆိုတော့ကျွန်တော်တို့ကဒီအမေတင်းတော့ပဲဟိုသွားတော့မှအဲ့ဒါမှကျွန်တော်တို့ဒီအားမြတော့ကျွန်တော်တို့ပြန်ဆုတ်လိုက်ဒီပြခမှုတော့ကြောင့်ပြရတော့မရှိတယ်ဒါပေမဲ့ဟိုခွေးကကြတော့ပြခမှု
အခုနောက်ပိုင်းဒီမော့ဆိုမြို့နယ်ထဲမှာတနေရာမဟုတ်တနေရာတိုက်ပွဲတွေရှိနေတဲ့အတွက်ဒေသခံတွေဟာတောင်းနဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေကြရတာပါထွက်ပြေးတိမ်းရှောင်နေကြရသူတွေအတွက်အမိုးကစေဝါနဲ့စားနပ်ရိက္ခာအရေးပေါ်အကူအညီတွေလိုအပ်နေပါတယ်ဘောလခဲမြို့နယ်မှာတော့မြန်မာစစ်တပ်ကမေလ၈ရက်နေ့ကနေစပြီးတော့အင်အားအများအပြားသုံးပြီးတော့ခြေရွာတွေထဲကိုဝင်ရောက်လာတဲ့အတွက် KNDF KA ဘောလခဲ PDF တို့နဲ့တိုက်ပွဲတွေဖြစ်နေပါတယ်အချိန်မရွေးတိုက်ပွဲတွေပြင်းထန်လာနိုင်တဲ့အတွက်ဘောလခဲရွာသစ်လမ်းကိုအရက်သားတွေအသုံးမပြုကြဖို့အတွက်လည်းလက်နက်ကိုင်ဖွဲ့စည်းတွေကတတိပေးထားပါတယ်ဘောလခဲမြို့ပေါ်ကဌာနဆိုင်ရာအစအဦးတွေမှာတက်ဆွဲထားတဲ့စစ်တပ်ကိုကရင်နီပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမှာတော့တိုက်ပွဲတွေဟာဇက်တိုက်ဆိုသလိုပြင်းထန်နေတာဖြစ်ပါတယ်ရှင်